မင်္ဂလာပါရှင်အခုချက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်မခင်မီတွေကတင်ဆက်ပေးပါမယ်အချင်းချင်းရိုင်းပင်းလေးရှိပြီးစာနာကူညီတက်ကြတဲ့သူတွေနေထိုင်တဲ့မြန်မာနိုင်ငံမှာလူမှုကူညီလုပ်ငန်းတွေအများပြားရှိပေမဲ့လို့ဓာရီကိုစနစ်တကျချင့်ဝင်စံနှုန်းတွေချမှတ်ပြီးလှုပ်ဆောင်တာမျိုးကတော့အားနည်းနေသေးတာကိုတွေ့ရတယ်လို့ကယ်လီဖိုးနီးယားပြည်နယ်လာစီယရာတက်တူမှာပါကူပွဲယူဖို့အတွက်မြန်မာနိုင်ငံအတွင်းလူမှုဝန်ထမ်းလုပ်ငန်းတွေနဲ့ပတ်သက်ပြီးသုတေသနလို့စာတမ်းပြုစုနေတဲ့အမရှဲခမောင်းကပြောပါရယ်မြန်မာနိုင်ငံရဲ့လူမှုဝန်ထမ်းလုပ်ငန်းတွေမှာဘယ်လိုအားနည်းမှုတွေရှိနေတာပါလဲ။ဘာတွေကိုပြုပြင်ပြောင်းလဲဖို့လိုအပ်နေပါလဲ။အမျိုးသမီးတွေအများစုပါဝင်လှုပ်ဆောင်နေတဲ့ဒီလူမှုဝန်ထမ်းလုပ်ငန်းတွေရဲ့အရေးပါမှုတွေကိုတော့မန်းမရှဲခမောင်းကိုဆက်သွယ်မြင်းမြန်ပြီးဒီသတင်းစာအမျိုးသမီးကဏ္ဍမှာစီစီတင်ဆက်ထားပါရယ်ရှင်။မင်းရှင်းရဲ့ကဒီပညာရေးအုပ်ချုပ်ရေးနဲ့ဥစားမှုပိုင်းဆိုင်ရာဘာသာရပ်နဲ့မစားခင်မှာပဲပါရဂူပွဲယူဖို့အတွက်ရှိနေပြီးတော့ဒီအတွက်ကိုစာတမ်းပြုစုရဲ့အခါမှာလည်းဒီမြန်မာနိုင်ငံကလူမှုဝန်ထမ်းလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့လေးလာသုတေသနလို့တင်ပြနေတယ်လို့သိရပါတယ်။ဆိုတော့ဒါကြောင့်များဒီမြန်မာနိုင်ငံရဲ့လူမှုဝန်ထမ်းလုပ်ငန်းတွေအကြောင်းကိုစိတ်ဝင်စားလို့ဖြစ်တာပါလေ။ဘာတွေတွေ့ရလဲဆိုတော့အရင်ဆုံးနည်းနည်းလောက်ရှင်းပြပေးပါလားရှင
်။ဒီမှာအခုတော့ဆယ်ပြီးအောင်လုပ်နေတဲ့ပါရဂူပွဲကိုအစပြီးတော့လောက်ခါကြတော့ဘယ်လိုစဉ်းစားနေလဲဆိုတော့ဒီဒီဘက်ကလက်ရှိရှိထားတဲ့ပညာရေးနဲ့ပြီးလို့ရှိရင်ဒီအလုံးနဲ့ပတ်သက်ပြီးတော့အတွေ့အကြုံတွေ20ကျော်ရှိသွားပြီဆိုတော့အဲ့ဒီနေရာနေပြီးတော့ဘယ်လိုပညာရေးပတ်သက်ပြီးတော့ပြန်ပြီးတော့ကူညီလုပ်ရအောင်လဲဆိုတော့စာပြီးအကောင့်ထဲပို့တာပေါ့နော်ဒီနှစ်ကကျွန်မမိသားစုနဲ့ရှိကျွန်မပြင်လာပြီးတော့အလေးလာတယ်အဲ့ဒီလာရဲ့ခါကျတော့ကျွန်မဒီမှာရှိတဲ့မိတ်ဆွေတို့ပေါ့ပြီးလို့ရှိရင်တခြားသူတုံးလေးရမယ်စကားစပြီးတော့ပြောမိတယ်ပေါ့နော်ဒီမှာလုပ်နေတဲ့ social worker တွေဘလိုများအလုပ်ကိုလုပ်ကြင်ကြလဲပြီးလို့ရှိရင်ဘလိုပညာရေးနဲ့ပတ်သက်ပြီးတော့ training တွေပါရကြလဲဆိုတော့မေးကြည့်တော့အဲ့ဒီကနေစပြီးစကားဆက်ပါတော့ပေါ့နော်သူကပိုင်ပိုင်မပါတွေ့သွားလဲဆိုတော့ဒီမြန်မာနိုင်ငံမှာရှိတဲ့ social worker တွေအားလုံးကတဲ့သူ social worker ဆိုတာဒီလိုပေါ့နော်လူမှုဝန်ထမ်းတွေပေါ့သူတို့တွေက social worker ဆိုတဲ့အလုပ်ကိုလုပ်နေပြီးပေမဲ့သူတို့ရဲ့ဟိုတက်ဆိုင်တဲ့ပုံပုံခေါ်မယ်ဘွဲတွေပါတယ်ဆိုတာဟိုတခုပဲရှိနေတယ်အဲ့ဒီဟာကဘာလဲဆိုတော့ဒီ post graduate social work diploma ဆိုတာပေါ့နော်အဲ့ဒီကဒီရန်ကုန် University မှာရှိတဲ့ဒီ psychology စိတ်ပညာရဲ့ဆိုင်ရာဌာနကြီးပြီးတော့ပေးတဲ့ diploma ပွဲပေါ့နော်ဒီလို social work နဲ့ဆိုပြီးတော့ပတ်သက်တဲ့ degree ပွဲဆိုတာမဟုတ်သေးဘူးပေါ့အဲ့တော့အဲ့ဟာဟိုသိရတဲ့အချိန်ကျတော့ကျွန်မအရင်စိတ်ဝင်စားပါတယ
်အဲ့တော့ဒါနဲ့ပတ်သက်လို့ဒီမြန်မာနိုင်ငံမှာရှိတဲ့အစိုးရလူမှုဝန်ထမ်းဌာနတွေလူမှုဝန်ထမ်းအဖွဲ့အစည်းတွေမှာအလုပ်လုပ်နေကြတဲ့သူတွေနဲ့ဆက်ဆက်စကားပြောဖြစ်ခဲ့တာရှိပါလား
ဟုတ်ကဲ့အဲ့တော့စကားဆက်ပြောရင်းနဲ့ပေါ့နော်ဘလို့အခြေဆက်ရသွားလဲဆိုတော့ဒီလူမှုဝန်ထမ်းဌာန Ministry of Social Work မှာရှိတဲ့ Social Worker တယောက်နဲ့ဒီမှာဟိုအဆက်အသွယ်ရသွားတယ်ပြီးတော့ဒီ Social Worker အသင်းဆိုတဲ့အဖွဲ့ဆိုတာရှိရင်အဲ့မှာလုပ်နေတဲ့လူတွေလည်းအဆက်အသွယ်ရသွားဆိုတော့ဒီစကားဆက်ပြောကြည့်တာပေါ့နော်အဲ့ဒီစကားဆက်ပြောတဲ့အခါမှာဘာများတွေ့လာလဲဆိုတော့ဒီပညာရေးနဲ့ပတ်သက်တဲ့ training တွေတော့မဟုတ်လို့ရှင်လေ့ကျင့်ရတော့နော်ပြီးတော့လုံးလက်ကွေလုပ်တဲ့လုပ်ငန်းတွေဆိုတာအဲ့ဒါကိုအဲ့ဒီနေရာမှာအရင်အားနေနေတယ်ပေါ့နော်ဘူးလို့ဆိုဟိုပညာရေးဟိုဘွဲ့မရှိတဲ့အပြင်အဲ့လို training လုပ်ပြီးလို့ရှိရင်ပြီးတော့ field experience ဆိုတာပေါ့နော်ဒီလိုလက်တွေ့လုပ်တဲ့လုပ်ငန်းတွေအဲ့ဒီနေရာမှာလည်းအရင်လုပ်နေရဆိုတော့ဒီနေရာကိုဘယ်လိုဖွံ့ဖြိုးတိုးတက်လာအောင်လုပ်ဖို့အစီအစဉ်တွေစာပြီးဆွဲရမယ်ဆိုပြီးတော့ကျွန်မအဲ့ဒီရွေးချက်နဲ့ဒီပါရဂူဖွဲ့ကိုစာတမ်းကိုစာပြီးရေးဖို့စီစဉ်ခဲ့တာပေါ့နော်နောက်လို့တဲ့နော်ဒီဆိုUnited Nations UNICEF ဖာမီဆိုအမြဲတမ်းကူညီနေတဲ့အစီအစဉ်တွေရှိတော့ရှိတယ်။ဒါပေမဲ့ပညာရေးတက်သက်ဆိုတော့မရှိသေးဘူးပေါ့။အဲ့တော့ဒီနဲ့ပြီးတော့တွေ့လာလဲဆိုတော့ဒီ social work မှာနိုင်ငံရဲ့ code of ethics ဆိုတာကိုရှိလို့ရှိရတယ်။ဒီ code of ethics ဆိုတာသူတို့ရဲ့ social work department မှာအသုံးပြုရမယ့်ကျင့်ဝတ်တွေပြီးလို့ရှိရင်သူတို့ရဲ့တန်ဖိုးရဲ့အဲ social work တန်ဖိုးရဲ့ဆိုတာကို guideline လမ်းညွှန်ရဲ့ဒါမှမဟုတ်လို့ရှိတဲ့ framework ဆိုတာအခြေခံတွေဆိုတာကိုရှိလို့ရှိရတယ်။ဒါပေမဲ့ကျွန်မဒီမှာဒီမှာဆိုရှိတဲ့ social worker တွေအတွက်ကိုဒီလို framework တောင်းမလို့ရှိရင် guideline ဆိုတာဘာများရှိလဲဆိုတော့လိုက်ပြီးဆုံးဆန်းရေးခါကြတော့ဒီလိုဟိုဘယ်လိုခေါ်မလဲဟိုတရားဝင်ထုတ်ထားတဲ့ဟာတွေမရှိသေးဆိုတာတွေ့ရတယ်။အဲ့တော့လူမှုနဲ့ပတ်သက်တဲ့ဝန်ထမ်းတွေနော်အဲ့လိုမျိုးရှင်လုပ်ငန်းတွေကတော့အများသောအားဖြင့်အလုပ်ကြီးကြတာများတယ်ဒီအစိုးရနဲ့ပတ်သွားတဲ့ဟို line တွေလည်းရှိရဲတချို့ဆိုလို့ရှိရင်လည်းဒီအစိုးရကဏ္ဍမှာမလုပ်လို့ရှိရင်ကြားကြတဲ့ပရဟိတအတင်းနေတာမဟုတ်လို့ရှိရင် NGO တွေမှာလုပ်တဲ့ဟာတွေရှိတယ်တကယ်ဆိုလို့ရှိရင်ဒီ social worker ဆိုတာကတကယ် professional ပေါ့နော် professional career မှာပါသွားရဲဆိုတဲ့အတိုင်းကြတော့ဒီအလုပ်ကိုလုပ်ကြတဲ့အခါကျလို့ရှိရင် professionally တိုးတက်အောင်လုပ်ရတယ်ပေါ့နော်ပညာရေးလည်းပါတယ်ပြီးလို့ရှိရင်အဲ့ဒီဟို training လုပ်ပါလို့လည်းထပ်ပံပေးရတယ်ဆိုတော့ အဲ့ဒါအပြင်လက်ရှိလက်တွေ့လုပ်တဲ့အတွေ့အကြုံတွေဆိုတော့လည်းပါဝင်ပါမယ်
။ဟုတ်ကဲ့အဲ့တော့ဒီလက်ရှိမြန်မာနိုင်ငံမှာလူမှုဝန်ထမ်းလုပ်ငန်းလုပ်ကိုင်နေကြတဲ့သူတွေလူမှုဝန်ထမ်းတွေအတွက်ပေါ့နော်လူမှုဝန်ထမ်းလုပ်ငန်းလုပ်ကိုင်နေကြတဲ့သူတွေအတွက်ကြတော့ဒီလိုဘွဲ့တွေမရှိဘူးပေါ့
။ဟုတ်ကဲ့မှဒီလိုမြန်မာဆိုရှယ်ဝဲအတွက်ပြန်ပြီးလို့ကြည့်ရတာကြတော့အဲ့မှာတော်တော်ကြီးကိုအားနေနေတဲ့အခြေအရာတွေတွေ့လာတယ်နော်။ကျမဒီ research ကိုစပြီးတော့ပြန်လုပ်တဲ့ခါပါရီမြင်လာလဲဆိုတော့ဒီ social worker ဆိုတဲ့အလုပ်ကဟိုးလွန်ခဲ့တဲ့1950အဲ့ဒီခွင့်ရလောက်ကလေးကရှိခဲ့တာပေါ့နော်အဲ့ဒီတော့ဆိုလို့ရှိရင်အမျိုးသမီးတယောက်သူ Miss Sailor ဆိုတာဒီ international social worker နေပြီးတော့သူစောင်းပါးတစ်ပါးရေးလာတယ်အဲ့ဒီမှာပါရေးလဲဆိုတော့ဒီကျမဒီမှာ social work ဆိုတဲ့ဘယ်လိုပညာရေးကိုအတိအကျ light ပြီးတော့တင်းတင်းလဲဆိုတဲ့သတင်းကိုရေးတာပေါ့နော်ဒါပေမဲ့ဒီနိုင်ငံကြီးကဟိုနေမှာနေမှာအရင်အပြောင်းလဲတွေတွေ့ချိန်မှာလည်းခါကြတော့ဒီအကြောင်းဆိုတာမရှိတော့ဘူးเนาะအချိန်ကြာသွားပြီးတော့နှစ်ပေါင်းကလည်း60လောက်ကျော်သွားပြီဆိုတော့ဒီတော်တော်ကြီးကိုပြန်ပြီးတော့လိုက်ရမလို့ထင်ပါတယ်เนาะဒါပေမဲ့ social worker career ဆိုတာ professional အလုပ်မရှိတော့ပေမဲ့ဒီမြန်မာထုံးစံအတိုင်းဆိုလို့ရှိတော့ဟိုကျွန်တော်တည်ရတိုင်းပေါ့เนาะဒီကျွန်တော်ရိုးရာဟိုအမြဲတမ်းလူတိုင်းလူနေတဲ့နေရာမှာအခုကြီးတဲ့ delay ဆိုတာရှိတယ်ပေါ့เนาะဒါပဲဒီလိုအဲ့ဒီလိုဟိုလူမှုဘုံနဲ့လူမှုရေးနဲ့ပတ်သက်တဲ့ဟိုလုပ်တွေကိုတေချာစနစ်တကျနဲ့လုပ်မယ်ဆိုလို့ရှိတော့ဒီထက်ဟိုအချင်းချင်းတော့ဟိုကိုရက်ခွက်ကရှိရလို့ကွန်ပျူတာဆိုတာရှိရလို့ဘူးကြီးနဲ့ပြန်ဒီထက်ပုံပြီးစနစ်တကျလုပ်ဖို့ဆိုတာလိုလာတယ်ပေါ့နော်နောက်တော့ဒီ social worker တွေအားလုံးလိုက်လာပြီးတော့အကျင့်သုံးနိုင်တဲ့ဒီ professional standard ဆိုတာလည်းတကယ်ကိုလိုအပ်နေရဆိုတော့အဲ့ဒီမှာတည်စာတွေ့လာပါတယ်
တကယ်တော့ဒီမြန်မာနိုင်ငံကလေတာရေးနာရေးလို့အားပေးကူညီတဲ့အသင်းဖွဲ့တွေအင်မတန်ပေါ်ပါတယ်လူမှုဝန်ထမ်းကူညီဆောက်ရှောက်လို့ရှိတဲ့သူတွေနေရာတဲ့နိုင်ငံတစ်ခုပေါ့နော်ဥမာရေဘေးမီးဘေးအခုဆိုရင်လေကိုဗစ်ဘေးပေါ့နော်ကျုံရတဲ့အခါမှာကူညီတဲ့သူတွေအများကြီးပေါ်လာတယ်ဆိုတော့ဒီလိုရိုင်းပေးကူညီတတ်တဲ့နိုင်ငံမှာလူမှုဝန်ထမ်းလုပ်ငန်းတွေမှာကြတော့စနစ်တကျနဲ့ဒီစင်းမြင်စည်းကမ်းစံနှုန်းသတ်မှတ်ချက်တွေရှိမနေဘူးဆိုတာဒါစိတ်ဝင်စားစရာအတော်ကောင်းတာပေါ့နော်ဆိုတော့ဒီမြန်မာနိုင်ငံမှာဒီလိုလူမှုဝန်ထမ်းဆိုင်ရာပညာရေးပညာရက်ဆိုတာမျိုးကိုစနစ်ကမရှိဘဲနဲ့ဟိုလက်ရှိလုပ်နေတဲ့သူတွေကဒါကိုနီကုဟန်နဲ့လောက်ကိုင်းလှုပ်ရှားနေတဲ့သဘောလို့နားလည်ရမှာပေါ့အဲ့လိုသဘောလားရှင
်ဟုတ်တယ်မှာအခြေခံကတော့မရှိဆိုတာမဟုတ်ဘူးရှိတော့ရှိတယ်ဒါပေမဲ့ကျမတို့ဒီမှာလွတ်နေတဲ့နှစ်တွေကအရင်ကများတယ်ဆိုတော့ဟိုအစနေပြန်ပြီးစမယ်သဘောပဲဖြစ်နေတာပေါ့နော်ဒီ social work ဆိုတာကလူမှုရေးနဲ့ပတ်သက်တဲ့ကိစ္စတွေလုပ်နေတာဆိုတော့လူမှုရေးနဲ့ပတ်သက်ပြီးဘာတွေဘယ်လိုရင်ဆိုင်ရလဲဆိုတာရေးပြန်ဆိုသိဖို့လိုတယ်ပေါ့နော်ဒီ curriculum ပေါ့ဒီစာပေတဲ့နေရာမှာဘာတွေကဟိုအပောင်ဝင်တင်ယူရတယ်လို့ဆိုတော့ဒီ political science နိုင်ငံရေးနဲ့ပတ်သက်တဲ့ဒီပိုင်းတွေကပြီးလို့ရှိရင် research သူ့ရဲ့တရားတွေလောက်ရတယ်စုံစမ်းတာတွေလောက်ရတယ်ပြီးလို့ရှိရင် psychology အဲ့ဒါတကွာတော်တော်ရေးကြည့်တယ်ဒီ psychology ဆိုတာစိတ်ပိုင်းဆိုင်ရာနဲ့တင်တဲ့ပေးချောင်းမှုပေါ့နော်အဲ့ဒါလည်းပါမယ်ပြီးလို့ရှိရင် sociology ဆိုတာလူတွေအများကြီးနဲ့ဆိုင်တဲ့ဟိုရင်းချင်းမှုလို့နော်ဒါပေါ့လို့ရှိရင်လူတွေရဲ့ဘလို့ဆက်ဆံကြတယ်ဆိုတော့အဲ့ဒါတွေနားလည်ဖို့အဲ့အချက်တွေလည်းနားလည်ရေးကြည့်တယ်အဲ့ဒါတွေလည်းနားလည်ရမယ်နောက်တစ်ခုကအပါရှိသေးတယ်ဆိုတော့လူတွေကဒီပတ်ဝန်းကျင်မှာတရားဝင်ကြဘလို့ဆက်ဆံကြလဲပြီးလို့ရှိရင်ဒီပတ်ဝန်းကျင်နဲ့ပတ်သက်လို့ဆက်နွယ်နေတဲ့ဟိုကိစ္စတွေပေါ့ပြောအချက်လက်တွေကိုအဲ့အရာတွေနားလည်ထားမယ်ပေါ့နော်နောက်တစ်ခုကဒီ human rights ဆိုတော့လူနဲ့ပတ်သက်တဲ့အခွင့်အရေးတွေပေါ့နော်အဲ့အရာတွေကလည်းဒီလူတယောက်ကိုဘလို့ထိခိုက်ပြီးတော့ဘလို့အကျိုးပြုတာလဲအဲ့ဒီဟာတွေကိုနားလည်ဖို့ရှိတယ်အဲ့တော့စာအဲ့ဒီတင်တဲ့အနေနဲ့ပင်တဲ့အနေနဲ့လည်းပင်ဖို့လိုပါတယ်နောက်တစ်ခါဒီ international standard တွေမှာဘလို့ရှိတယ်ဆိုတော့သိဖို့သိရမယ်နောက်တစ်ခုက interpersonal communication ဒီ social worker ဆိုတာလူပေါင်းစုနဲ့ပတ်သက်တဲ့အခက်အခဲအမျိုးမျိုးကိုဖြေရှင်းပြီးတော့ကူညီရတဲ့လူဆိုတော့တယောက်တစ်ယောက်စကားပြောဆက်သွယ်တဲ့အခါမှာဘယ်လိုပို့ပြီးတော့ထိရအောင်လုပ်နိုင်ရမလဲဆိုတော့ဟိုသင်တန်းလေးကိုလေ့ကျင့်တာပို့လုပ်ပါတယ်အဲ့တော့ထိရလို့ရှင် social worker တယောက်ဖြစ်လာတဲ့ဆိုတာတော်တော်ကြီးကိုပတ်ဆုံးနားလည်ပြီးတော့ကြွန့်ကျင်မှလုပ်နိုင်လုပ်လို့ရတဲ့အလုပ်ဆိုတော့တကယ် professional ဆိုတာကိုအဲ့ဒါကိုအတိအပြီးရှင်းပါတယ်နော်
ဟုတ်ကဲ့ပါဒါကတော့ဒီမြန်မာနိုင်ငံမှာလူမှုဝန်ထမ်းလုပ်ငန်းတွေတစ်ပိုင်းတစ်ပိုင်းလုပ်ကိုင်နေကြတာတွေရှိပေမဲ့လို့ဒီဘာသာရက်ကိုစနစ်တကျပင်ယူလေ့လာပြီးတော့လူမှုတိုင်းဝိုင်းအတွက်တကယ်ထိရောက်တဲ့ရေးရှိအကျိုးပြုနိုင်တဲ့လုပ်ငန်းတွေဖြစ်လာဖို့အတွက်မှာတော့အားနည်းချက်တွေလိုအပ်ချက်တွေရှိနေသေးတယ်ဆိုတာကိုကယ်လီဖိုးနီးယားပြည်နယ်လာစီယာရာတက်ကတူမှာပါရဂူပွဲအတွက်သုတေသနလို့စာတမ်းပြုစုနေတဲ့မတ်မစ်ရှယ်ခမောင်းကရှင်းပြခဲ့တာပါလူမှုဝန်ထမ်းတွေနဲ့ပတ်သက်လို့ဒီအများပြည်သူလက်ကင်ထားတဲ့စံညွှန်းတွေစနစ်တကျဖြစ်လာအောင်ပညာရှင်တယောက်အနေနဲ့မက်မစ်ရှယ်ပါရီအကြံပြုထားလဲနောက်လူမှုတိုင်းဝိုင်းတစ်ခုရေးရှိခုမျိုးတိုးတက်လာဖို့အတွက်စ ဒီလူမှုဝန်ထမ်းလုပ်ငန်းတွေကဘလောက်ထိအရေးပါတဲ့ကဏ္ဍမှာရှိနေလဲအမျိုးသမီးအများစုပါဝင်လှုပ်ရှားနေတဲ့ဒီကဏ္ဍတိုးတက်လာရင်အမျိုးသမီးတွေရဲ့ဘဝတွေရောဘာတွေတိုးတက်လာနိုင်မလဲဆိုတာတွေကိုတော့နောက်သတင်းပတ်မှာဆက်ပြီးတော့တင်ပြဆွေးနွေးပါမယ်။အခုကတော့အချိန်ကျက်သက်ရှိတဲ့အတွက်ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။ဒီမှာရှင်ပြပါရှင်။